ဒီနေ့ခိုင်ဆိုလို့ရှိရင်လည်းနေရတဖြည်းဖြည်းနဲ့တရက်လေးတရက်လေးရော့ရင်းနဲ့ဒီတိုင်ဆိုတာသုံးရက်တော့ချိန်ကောင်းလိုက်အဲ့ဒါတနေ့တနေ့ကဘလောက်မှမနေရတခိုင်လေးဝါလို့နားတာဘလောက်မှမကြရဘူးတခိုင်ပြပြန်ထိုင်ရအဲကိုယ့်အိမ်မှာကိုယ်နေလို့ရှိရင်ဒီအချိန်လေးရတည်လို့ကောင်းကောင်းနဲ့သိရတော့မသိပါဘူးအဲတရားစခန်းလေးဝင်လို့ရှိရင်အချင်းရကုံညာရတယ်ဘာဖြစ်လဲဆိုတော့ဥစဉ်တို့တရားအားထုတ်လို့ရှိရင်တရားနှစ်နာရီထိုင်ရအဲနှစ်နာရီထိုင်တာအကြာကြီးလို့ပဲအဲအဋ္ဌံပြေတော့လို့ဆိုသိမကြတော့နေဝင်တယ်မကြောက်ထိုင်ရတာပဲအဲနေဝင်ကခွင့်တာအချိန်ညာနေတရားအားထုတ်တဲ့အချိန်ကြာနေရနန္နာယီအာထုတ်တဲ့အချိန်ကအဲ့တော့နန္နာယီအာထုတ်နေတော့လေပြီးကံကြီး5မိနစ်အလိုလေးပါ5မိနစ်10မိနစ်အဲ5မိနစ်10မိနစ်အလိုတဲ့အတန်ဆိုလို့ရှိရင်မကြတယ်တော့ဘာဖြစ်လဲဆိုတော့သူ့ဘာသူမပြောတော့ဘူးကိုယ့်ဘာကိုရှုနေဟုတ်တာပဲအဲ5မိနစ်10မိနစ်လို့ဆိုတော့အဲ5မိနစ်ကနန္နာယီရဲ့ပူဇော်နေတယ်မပြည့်နိုင်ဘူးအဲ5မိနစ်10မိနစ်ကအဲ့တော့မပြည့်နိုင်တဲ့အခါကျတော့ဘုရားရှုဝေးနဲ့စိတ်ရဲ့ဆရာသမားတွေပြည့်မာရင်အဲဟောကောင်းကောင်းနဲ့ဟောနေတယ်မထိုင်ရတယ်နိုင်မှကြည့်ရလားမသိဘူးအဲစိတ်ရဲ့ဖြစ်တယ်ဦးဇင်းတို့အဲဦးဇင်းဖြစ်ခဲ့တဲ့ဟာဦးဇင်းပြောပြတာဘာဖြစ်လဲဆိုတော့စိတ်ထဲမှာကိုကညံညံပြည့်ကျင်နေတယ်ဒီအချိန်ကိုညံညံပြည့်ကျင်တဲ့အတွက်ဒီ5မိနစ်အချိန်ကြာနေအမှန်မှကိုစိတ်ရဲ့အရှိကိုဆန္ဒဆောပြီးတော့အရှိကိုကြိုရအောင်။နိုင်ရတော့သူပုံမှန်သွားနေရစက္ကန့်နဲ့မိနစ်ရ။ဒါပဲစက္ကန့်မိနစ်ရသူ့ဘာသူပုံမှန်သွားပြီလို့စိတ်ကညံညံရောက်ချင်နေတော့ပြည်နိုင်ခဲနေတယ်။ဒီ5မိနစ်ချိန်ကြီးရ။ဒါကြောင့်မို့ဘုရားအထောက်တဲ့ယောဂီတွေလည်းအဲဒီအချိန်မျိုးတမန်မရဲ့ယောဂီလည်းမမ်းမိရဲ့အများဆုံးကတော့အချိန်ကိုမမ်းမိပါလေ။တရားအထုတ်တဲ့ယောဂီကအချိန်မပြည့်တဲ့ယောဂီသိမရှိဘူး။ဘာဖြစ်လဲဆိုတော့ဝေဒနာတက်လာလို့ရှိရင်ဝေဒနာဒီလောက်တက်ရင်ဒါပဲအချိန်ရောက်ပြီးမှန်းလိုက်မပွားဘူး။အဲ့ဒီကိုဝေဒနာတက်တဲ့အချိန်နဲ့ကိုမှန်းလိုက်တဲ့နိုင်နဲ့လေကွာလာဆုံးနဲ့မိနစ်၃မိနစ်တက္ကတိလေးအဲ့လောက်တော့မဟုတ်ပါဘူးကွက်တည်းဝင်။ဘာဖြစ်လဲဆိုတော့ဒီစိတ်ကဒီရုပ်ရဲ့ထောက်ပြန်မှုနဲ့တိုင်နာပြီးတဲ့အချိန်မျိုးအဲ့တော့မသိရဘူးဇင်းတို့ကဟောဒီအချိန်ကိုငါတို့သိရဲ့ငါသိရဲ့ငါမှတ်ထားလို့ငါဆိုတဲ့ဒီအယူအအရှိရနေနေရာဝင်ယူလိုက်အဲ့တော့ငါဆိုတဲ့ဒီအယူအအရှိမှာနေရာဝင်ယူလိုက်တဲ့အခါကျတော့ဒီငါကိုရှုရမှာလေမလွယ်ဘူးတသံနေရာလုံးသူနဲ့ပေါင်းခဲ့တဲ့အတွက်အဲ့တော့သူနဲ့ပေါင်းခဲ့တဲ့အတွက်ဒီငါကိုသုတ်တဲ့ယောဂိဆိုလို့ရှိရင်ဒီတရားတွေကိုအထုတ်တတ်ပါပါဘူး။ဥပါကိုတယောက်တည်းလည်းအထုတ်တတ်တယ်။အရှိယဆရာသမားတွေကိုအဲကိုမသိတဲ့ဟာလေးဆိုရှောက်ပြီးသွားလို့ရှိရင်ကိုလည်းကိုကိုရှောက်တတ်တယ်။ဘာဖြစ်လဲဆိုတော့ဒီငါဆိုတဲ့အယူစိတ်ကိုသိသွားတဲ့အတွက်ဒါဥစဉ်လို့တောင်းရတယ်မသိခင်တော့မရှိတတ်ဘူး။သိသွားတဲ့အခါကျတော့ပြန်ပြီးတော့ထွက်တယ်ဘာဖြစ်လဲဆိုတော့တရားအထုတ်ရင်မြင်မြင်တို့တွေလျှောက်ဖြားနေဘောရှာဒီရှာဝေဒနာတက်တော့လဲမခံနိုင်ဘူးဝေဒနာမတက်တဲ့ယောဂိကြတော့လဲဝေဒနာလျှောက်ဖြားနေဒီတရားဘာဖြစ်လဲဆိုတော့ဝေဒနာတက်လို့ရှိရင်တက်တဲ့ယောဂိကရှောင်လိုက်တင်းလိုက်ဘယ်မှာသူကအလုတ်ဖြစ်နေလဲရှောင်ဖို့တင်းဖို့အလုတ်ရရှိအဲဝေဒနာမတက်တဲ့ယောဂိကလေအာမလုပ်ရအောင်ရှိဘူးတော့တော့ထိုင်ပြီးတော့ပြင်းနေဝေဒနာမရှိတော့ဝေဒနာရှိတော့လည်းမခံနိုင်ဘူးဦးဇင်းတို့တရားအထုတ်တဲ့ယောဂီကအဲဝေဒနာမရှိတော့လည်းပြင်းလို့ကြာကြာနေတော့အိတ်ချင်တော့ပြင်းတဲ့စိတ်နဲ့ပေါင်းလိုက်ကြာသွားတဲ့အခါကျတော့အဲ့ဒီပြင်းတဲ့စိတ်တွေဒီဝေဒနာကိုရှောက်ရှားတဲ့စိတ်တွေအဲ့စိတ်တွေကိုပြန်ရှုရမှာဦးဇင်းတို့တွေလည်းမရှုဘူးဒါကြောင့်မို့ဒီတရားတွေထိုင်တဲ့အခါကျတော့ကိုယ့်ရဲ့ပေါ်စိတ်တွေကိုပြန်ရှုတတ်ဖို့ကြတော့ တောင်းယုံတောင်းယုံမလွယ်ပါဘူးဒါအရှိရဆရာသမားတွေကလမ်းကြောင်းပြပြီးမှသာရှုတတ်မှာလမ်းကြောင်းမပြပြီးမရှုတတ်ပါဘူးဦးဇင်းတို့တော်မှာဆရာတော်ကြီးရဲ့အရှိရနေတေးသေးချာချာလေးဦးဇင်းတို့ကိုဒီဟောပြောပြတာပြီးတော့ဒါဦးဇင်းတို့လည်းဒီတရားတွေကိုကျင့်ကျင့်သိခဲ့တယ်အဲ့ဒါသိနေတဲ့အခါကျတော့ဒီတရားတွေအထုတ်တာကြတော့လေကိုယ်စိတ်ရောကိုယ်စိတ်ကတော့ဘယ်သူစိတ်မှစိတ်ကတော့မဟုတ်ကိုယ်စိတ်ရောကိုယ်စိတ်ရောကိုယ်စိတ်ရောသိလို့ရှိရင်သူများစိတ်ကိုလည်းသိရတယ်အဲ့ကိုယ်စိတ်ကိုမသိဘဲနဲ့သူများစိတ်ကိုမသိရဘူးဒီတရားတွေကအားဖြင့်လည်းဆိုတော့ကိုယ်စိတ်ရောကိုယ်စိတ်ရထားတဲ့အတွက်သူများစိတ်တွေကိုလည်းသိရတယ်ဆိုတော့စိတ်ကတော့တူနေတာဟုတ်ဒီထိုင်တဲ့ယောဂီတွေအကုန်လုံးဒါပြည့်ဆိုတော့အားလုံးကအကုန်လုံးကညှုံတဲ့နာကြီးပဲညှုံတဲ့နာဆိုတော့ဒီဒကာမတွေလည်းညှုံတဲ့နာဒကာတွေလည်းညှုံတဲ့နာဆရာလေးတွေလည်းညှုံတဲ့နာဆိုတော့အတူတူပဲဦးဇင်းတို့ကဆက်ညှုံတဲ့နာဒီနှစ်ပါးလေးရှိတဲ့အခါကျတော့ဒီရုပ်ပေါက်ပြန်လာရင်ဒီစိတ်ကပေါ်တဲ့လူကြီးပဲမပေါ်တဲ့လူမျိုးရှိဘူးအဲ့ဒါကြောင့်ကိုယ်စိတ်ကိုကိုယ်စိတ်လို့သိလို့ရှိရင်သူများစိတ်ကိုသိရတယ်။အဲယောဂီတွေဝေဒနာတက်တက်တဲ့အခါကျတော့ဒီဝေဒနာကြီးသွားပြီးတော့ကြည့်ဝေဒနာသွားကြည့်တဲ့အခါကျတော့မိမိတို့ရဲ့အိမ်တည်းမှာပေါ်နေတယ်။အဲဝေဒနာသွားဆိုင်ကြည့်တဲ့ဆိုတော့ဒီလိုဝေဒနာကိုကြောက်လို့ရှောင်တဲ့စိတ်ကဒီလိုအဲဝေဒနာကိုဟိုကြောက်လဲကြောက်ပဲကြည့်လဲကြည့်နေတယ်။မသိမသားလေးချောင်းကြည့်တဲ့စိတ်ကဒီလိုမတူပါဘူး။မိမိတို့ထိုင်တဲ့အိမ်သတိပေါ်မှာလေဦးဇင်းတို့တရားနေတွေ့နေရပါတယ်တွေ့ရဆိုရလဲဦးဇင်းတို့လည်းကိုယ့်ကိုယ်ဆက်ထားလို့အဲမသိမသားလေးသွားပြီးတော့ခြောက်ပြီးတော့မျက်စောင်းထိုးကြည့်တဲ့အိမ်တရားတမျိုးဝေဒနာသွားထဲသွားကြည့်ပြီးတော့သွားဆိုင်ကြည့်တဲ့အိမ်တရားတမျိုးအဲတချို့ကြတော့လေဝေဒနာကိုကြောက်လို့မကြည့်ဘူးအရှိတတ်တဲ့ဝင်လေထွက်လေလေးကိုသတိလေးနဲ့ရှုနေတယ်အဲဝင်လေတွေ့နေသတိနဲ့တော့ရှူတယ်ရှူရမယ်လို့ဘောရှူလေဘောကနေပြီးတော့ဝေဒနာသွားကြောကြည့်တဲ့အိန္ဒြေတမျိုးရှူတော့ရှူတယ်နော်ရှူလေဘောကနေပြီးတော့ဒီဝေဒနာကိုမကြည့်မမနေနိုင်ဘူးဘောရှူလေဘောကနေသွားကြောကြည့်အဲ့တော့လည်းမလွတ်ပြန်ဘူးဒါတရားအထုတ်တဲ့ယောဂီတွေမှာဒါဥစဉ်တို့လည်းကြည့်ခဲ့ဘူးလားဟုတ်ဒါဆရာတော်မကြည့်နဲ့ဝင်လေထွက်လေလေးကိုခေါင်းလေးမဟုတ်ရှူခေါင်းမော်တာတတ်တတ်ပဲဟုတ်ကောင်းမွန်ရတဲ့ဘဝနဲ့ကြော်ပြီးတော့ဝေဒနာသွားလန်းကြည့်တာတတ်တတ်ပဲအဲ့တော့ဥစဉ်တို့ရဲ့ဒီလေအဲ့ဒီလိုသွားသွားကြည့်မိရတဲ့အတွက်ကိုမလွတ်ကြတာဖြစ်ဒီရုပ်ပေါ်မှာဒီရုပ်ပေါ်မှာလွတ်တဲ့ယောဂိတာတော့စိတ်ကိုပြောင်းတတ်သွားရင်တော့လွတ်တယ်စိတ်ကိုမပြောင်းတတ်ရင်တော့မလွတ်ပါဘူးစိတ်ရဲ့လုပ်တွေကိုစိတ်ရဲ့လုပ်ဆိုတော့ဒီစိတ်ပြောင်းတတ်ရင်လွတ်တယ်ဥစဉ်တို့ဒီဝေဒနာတက်တက်ပလိုက်စေတက်လို့ရှိရင်ဘဘမှတက်တဲ့ဝေဒနာကိုညာဘကိုကြောင်းလို့ရညာဘကဝေဒနာတက်ရင်ဘဘကိုကြောင်းလို့ရအိုးအဝဝေဒနာကိုပခုံးဝတ်တယ်လို့ရဒါစိတ်ကြောင်းလိုက်လို့ခုစိတ်ကသွားပြီးတော့ရောက်တဲ့နေရာမှာတည်ရလိုက်အဲ့ဒီဝေဒနာကိုစိတ်ကြည်ရတဲ့နေရာရောက်လာအဲ့ဒါကိုသိလာတဲ့အခါကျတော့ဟောဒီစိတ်စိတ်ကြောင့်ဖြစ်တာပဲဒီဝေဒနာအဲ့တော့ဦးဇင်းတို့တွေအမျိုးမျိုးတရားအထုတ်ခဲ့တဲ့အချိန်မှာဆောက်လုံးပြီးဘာဖြစ်လဲဆိုတော့ဒီဝေဒနာကိုခံမခံနိုင်တာကိုဒီဝေဒနာကိုမခံစားနိုင်တဲ့အခါကျတော့ဦးဇင်းတို့ကြံမိကြံရဆောက်ကြံခဲ့တယ်လုံမိလောက်ရဆောက်လုပ်ခဲ့တယ်အဲ့ဒါပဲလို့ဒီဝေဒနာကိုတက်လာတဲ့အခါကျတော့မကြံပါနဲ့လို့ဦးဇင်းတို့ကဒီလောက်တရားနေပြီးတော့လေဘလို့ပဲပြောပြောမရပါဘူး။ဒါဖြစ်လို့ဆိုတော့မိမိတို့မှာအကြံခံနေမကောင်းသေးဘူးမရဘူး။ဦးဇင်းတို့ပြောတာပြောတာပဲ။ဒါဆိုဦးဇင်းတို့တော့လည်းဖြစ်ခဲ့တာဟုတ်။ဆရာတို့ရဲ့အဘွားလည်းအဲမင်းတို့မကြံနဲ့ကြံလို့မလုပ်ဘူး။လွတ်ချင်လို့ရှိရင်ကိုယ်ပေါ်တဲ့စိတ်လေးတတိထားရှုအနာပါဏစံလေးပေါ်နေလွတ်သွားတဲ့အခါကျတော့ဒီစိတ်ကိုရှုတဲ့အခါကျတော့ပေါ်တဲ့စိတ်တွေကိုရှုသွားတိုင်းပဲ။ဆရာတော်ကြီးရဲ့အဲ့တော့ဦးဇင်းတော့စိတ်တွေလည်းမသိတဲ့အခါကျတော့စိတ်ကပေါင်းပြီးတော့ဉာဏ်ကြီးဉာဏ်ရှောက်ဉာဏ်ဉာဏ်ရင်းဉာဏ်ရင်းနဲ့ ကြံလို့မရတယ်ဆိုကြံစရာလည်းမရှိတော့ကြံစရာမရှိလို့အကြံတွေလည်းကုန်လည်းကုန်အောင်အဲ့တော့မှလွတ်သွားရတယ်။ဘာဖြစ်လဲဆိုတော့အကြံတွေကကုန်သွားတော့ကြံစရာမရှိတော့တဲ့အခါကျတော့ကဲဖြစ်ကြရဆိုဘယ်လောက်ဖြစ်နိုင်လဲ။အဲ့ဒီလိုဘာမှရှောက်မကြံမရှောင်ဝဲနဲ့နေလိုက်တော့အဲ့တော့မှလွတ်သွားတယ်။စောစောတော့ကလည်းလွတ်အောင်လုပ်တော့တော့မလို့အခုတော့အဲဘလောက်ဖြစ်မလဲဖြစ်ချင်တဲ့လောက်ဖြစ်စမ်းဆိုပြီးတော့လွတ်ချလိုက်တော့လေထားလိုက်တော့လေလွတ်သွားတယ်ဒီတရားတွေကကိုထင်တယ်လို့မဟုတ်ဖြစ်ကိုကလွတ်ချင်တော့မလို့အကွာအမလွတ်ပဲနဲ့ဖြစ်ချင်တဲ့လောက်ဖြစ်ကြတော့လေမဖြစ်တော့ဘူးဒါဒီစိတ်ကဘာဖြစ်လဲဆိုတော့ဒီစိတ်ရဲ့လောက်ဆိုတော့ဒီစိတ်ကြောင့်ဖြစ်နေရတာကိုကိုစင်းတို့အကြောက်လွန်ပြီးတော့ဖြစ်နေရအဲ့တော့အကြောက်လွန်ပြီးတော့ဖြစ်နေရတဲ့အတွက်ဒီဝေဒနာကိုဓာတ်လေးပါပောက်ပြန်တဲ့အပေါ်မှာကြောက်ရတာကိုကြောက်ရမှာမိမိတို့အခုအတွင်းထဲကြောက်တယ်ဆိုတဲ့စိတ်ကိုကြောက်ရအောင်အဲ့ဒီစိတ်ရဥစဉ်တို့ကိုတန်တရားတွေမျိုးမျိုးချက်တွင်ပြီးတော့ပို့နေတယ်အဲ့တော့တန်တရားတွေမျိုးမျိုးချက်တွင်ပြီးတော့ပို့နေတဲ့အတွက်ဥစဉ်တို့ကတဏှိတာမှာဘဝရရရှိခဲ့တာတွေကိုဥစဉ်တို့ပြန်မသိကြလို့တဏှိတာမှာနေနေကြတယ်ဥစဉ်တို့လည်းနေနေကြတဲ့အခါကျတော့တယောက်နဲ့တယောက်နေနေကြပြီလို့ကိုယ်ပိုင်စိတ်နဲ့တယောက်မှမနေကြရပါဘူးအငါးစိတ်တွေနဲ့နေနေကြတယောက်နဲ့တယောက်ဒါဥစဉ်တို့လည်းဒီတရားကြီးကျင့်လို့သိလာရမသိတော့တော့တဏှိတာမှာကိုယ်စိတ်နဲ့ကိုယ်နေတယ်လို့ပဲဒီတရားကြီးကျင့်တဲ့အခါကျတော့ကိုယ်စိတ်နဲ့ကိုယ်မနေဘူးတယောက်နဲ့တယောက်တယောက်စိတ်နဲ့တယောက်နေနေကြတယ်အဲ့ဒီမှာဟမ်ဒီဘယ်လိုလဲဆိုနည်းနဲ့ဖြစ်တဲ့သူကလည်းခင်ပွန်းတဲ့စိတ်နဲ့နေတယ်ခင်ပွန်းတဲ့ဖြစ်တဲ့ခင်ပွန်းတဲ့ဖြစ်တဲ့သူကလည်းဇနီးစိတ်နဲ့နေတယ်တာသမီးစိတ်နဲ့နေတယ်ချောက်ပြီးတော့နေနေတယ်အဲကိုယ်အကိုပြန်ရောက်ကြလို့ရှိရင်ကိုယ်စိတ်နဲ့ကိုယ်မနေဘူးကိုယ်သားသမီးတွေအရင်မေးရကိုယ်ဇနီးတွေလည်းမေးရမတွေ့လို့ရှိရင်မေးရတာကိုယ်စိတ်နဲ့ကိုယ်မနေဘူးအငါးစိတ်တွေနဲ့ပဲနေနေရဒါကြောင့်မို့တဏှိတာမှာဥစ္စံတို့တွေဒီဘဝရင်ဖြစ်ခဲ့တာမနှဲပါဘူးဒါတွေမသိတော့ဥစ္စံတို့ဘဝရင်ရရဲဆိုတော့ဒီယုံမရှိမှဒီယုံပြေသွားလို့နောင်ဘဝရောက်မှဟိုဘဝတွေရတယ်ဗောဒီဘဝတွေကဥစ္စံတို့နဲ့မဆိုင်ဘူးဒါလောကတွေကသိတဲ့ဥပ္ပဘဝတွေအခုတရားအထုတ်လို့ယောဂီတွေသိရမယ်ဘဝကတဏှိတာမှာဟောငါစိတ်တွေပဲဟိုရောက်သွားတယ်လေပဲစိတ်တွေဖြစ်တယ်လေပြန်ပြီးတော့ကြည့်တဏှိတာမှာဖြစ်နေတယ်စိတ်တွေအများကြီးဒီဘက်ဘေးကနေကြည့်လိုက်ကြည့်လို့အဲဒီဘက်ဘေးကြည့်လို့ခွေးမြင်လို့ရှိရင်ခွေးစိတ်ဖြစ်သွားခွေးဘဝရောက်တော့ဘုံဝင်မှာတန်းရောက်သွားတယ်ဟိုကကြည့်တော့တာဘာမှမဟုတ်တာသူမိလို့လေဒီတန်တရာကုကုံလေးဘုံလေးမသိတော့သူစင်းတို့ဒီတရားကြီးကျင့်တဲ့အခါကျတော့လက်ကိုယ်စိတ်ကိုပြန်မြင်ပြီးတော့ကြောက်ရက်ဟောတော့ငါတော့တနစ်တိုင်းနေနေတာဘာမှမဖြစ်ဘူးဖြစ်နေတာကမှခွေးဘွားရောက်လိုက်ကြက်ဘွားရောက်လိုက်ကြောင်ဘွားရောက်လိုက်နွားဘွားရောက်လိုက်ပဲဖြစ်နေရတယ်တနစ်တိုင်းဘာဖြစ်လဲဆိုတော့ဆက်စိနဲ့အရှင်းနဲ့တိုက်တိုက်လို့နွားလို့ကတ်ထွက်ပြီးရင်လေဒီနွားဆိုတဲ့ဒီဘဝကဗမာရပါလေဒီဘဝနဲ့ရောက်ဘဝနဲ့ရောက်ပြီးတော့နွားဘဝဒီနေအဟိုပဲလေကြည့်လို့ခွေးမြေလို့ခွေးလို့သာကြည့်လိုက်ရင်ကိုယ်ကဝင်ခွေးပုံထင်ပြီးတော့ခွေးဘွားရောက်အဲ့ဒါဒီမြင်မှကြောက်တာရောက်ပြီသူများပြောလို့ကြောက်ပါအလေပါကိုကိုယ်တိုင်အဲ့ဒါကိုမြင်ပြီးတော့ကြောက်မှဟောဒါတနစ်တောင်ဒီလိုမြင်ဒီလိုဘဝရဖြစ်ဒါဒီဘက်ငါရှိလို့မနိုင်လို့ရှိရင်ပြီးတော့မှဘဝဆိုတော့ဘဝရဆိုတာရတာမှမဟုတ်ပဲအခုငါတနစ်တောင်နေတဲ့အခိုက်အတန့်လေးမှာဘဝရအများကြီးရပြည့်စုံတဲ့ဆင်းရဲတိုက်တဲ့ပုံမှာဟုတ်အဲကြည့်တော့လားသူစံတို့ဒီလိုယဟန်ဝတ်တာဝတ်တာပြန်လည်းလို့ပြည့်စုံတဲ့ဆင်းရဲတိုက်လို့မိန်ကလေးလို့သာသိရင်မိန်ကလေးဘဝရောက်မှာအဲယောက်ျားလေးလို့သာသိရင်ယောက်ျားလေးဘဝရောက်မှာဒီဘဝမှာပဲဘဝတွေတစ်ခါတစ်ဘဝကြီးတစ်ဘဝကြောင်းလဲပြီးတော့ဖြစ်နေတာမင်းတို့တနစ်တာအဲတနစ်တာမှာအဲ့ဒါလိုဖြစ်တဲ့ဘဝတွေကိုမြင်အောင်ရှုရတဲ့တရားတွေက အဲ့ဒါလိုပြန်နေတဲ့အခါကျတော့မှမိမိတို့လေဟိုနေရနေရမရှိတော့ဘယ်သွားသွားဒီစိတ်တွေမလွတ်သေးရတော့စိတ်တဲ့နိုင်ငံသွားပါသွားတာပဲဒီဘုံဒီနိုင်ငံမှာမလွတ်လို့တခြားနိုင်ငံမှာရှောက်ရှောက်မလွတ်ပါဘူးဟိုသွားလေရကိုဒီရုပ်နယ်ကြီးရဲ့အစွဲတွေကကိုနဲ့တပါတယ်ကပ်ပါရရဆိုတော့ဘယ်နိုင်ငံမှာပဲလှည့်ပြီးတော့ရှောက်ရှောက်မလွတ်ဘူးဆိုတာဥစဉ်တို့သိသိကြခံကြတော့ဥစဉ်တို့အဲ့ဒါလို့ဖြစ်လာပြီဆိုလို့ရှိရင်ဒီရောက်တာပြတော့ကျင့်อยู่ပါတယ်သူများကျင့်တာမကျင့်တာအတားထားလိုက်သူများမကျင့်တာသူများကိစ္စကိုကျင့်ပါကိုလွတ်မြောက်ပါဆိုတော့ကိုလွတ်မြောက်ကိုသူ့ဘာကိုကျင့်ရအဲ့လိုကျင့်တဲ့အခါကျတော့ဒီလိုတခွင်တခွင်လွတ်ဖို့ကိုဥစဉ်တို့ဆယ်ရက်ဆယ့်နှစ်ရက်လောက်ကြာတယ်ဒါနော်နေရောညအောင်အထုတ်တယ်ဆယ်ရက်ဆယ့်နှစ်ရက်ကအဲနေတော့လည်းဘယ်လိုနေလဲအပေါ်ပါသွားတယ်ရေတောက်တယ်ဒါလောက်ပဲရှိအပေါ်ပါသွားရေတောက်ခိုင်တာပဲဒါမျိုးကိုစားဖို့တောက်ဖို့အရင်ကြည့်ဘူးအရင်မကြည့်ဘူးဒီဘဝကြီးကိုမြင်ပြီးတော့သွားရမယ်ဘုံကြီးမြင်နေရတာကဒုက္ခအမတ္တဆင်းရဲဒုက္ခရောက်နေတာဒါမလို့မရှင်းရမယ်အေးဘူးအဲ့တော့ကျင့်ရတယ်ဥစ္စာတော့တခါဖြစ်ခိုင်လို့ရှိရင်ဆယ်ရက်ဆယ့်နှစ်ရက်အဲ့ဒါလောက်ခိုင်မှဥစ္စာတော့တခွင်တခွင်လွတ်သွားရတယ်ဒါကြောင့်မူဇင်းတို့ခေါ်တဲ့အခါကျတော့လေဒီတရားတွေဒီတတ်တော်တတ်တန်နဲ့မရနိုင်ဘူးလောလောကူကူနဲ့မရနိုင်ဘူးဆိုတာဥစဉ်တို့ပြောတယ်ဥစဉ်တို့ကိုယ်တိုင်နဲ့အတတလို့ရုံဖက်ကြရတယ်ဘာဖြစ်လဲဆိုတော့ဥစဉ်တို့အတတလို့ရုံဖက်တဲ့အခါကျတော့ဒီဆုံးနေမှစားပါမစားဆိုတော့အစာရင်ကြီးထိခိုက်တယ်အရည်လေးပဲသွင်းပြီးတော့အဖတ်မသွင်းတဲ့အခါကျတော့အဲ့တော့ဒီတရားတွေကတော့သိတယ်ဒီမိမလို့ဒီယုတ်ပါမှာအစာရင်ယောဂရဲ့ဥစဉ်လို့ရတယ်အဲ့တော့ဒီအစာရင်ယောဂတွေကိုပြန်ပြီးတော့ကုရမှာတခါတခါမှရပြန်ကုရတခါကုလို့ရှိရင်လည်းမနေဘူးပုံတယ်ဥစဉ်တို့တခါကုပြီးလို့ရှိရင်လည်းအောက်ထစ်မပုံဘူးဆိုလို့ရှိရင်တိုင်၄၅၀အောက်ထစ်ပုံတယ်တို့တော့မှကုပေးရတယ်အဲ့တော့ဥစဉ်တို့ဘက်ကလည်းကိုကြည့်လို့သိတဲ့တရားတွေကိုကျန်ပြီးတော့ဟောပြပြောပြရဲအဲ့တော့ဥစဉ်တော့ကိုဟိုကိုချင်းကျင်းဝင်မဟုတ်ဘူးပဲဟောငါတို့တခါတခါမှလည်းတလောက်အကုန်ခိုင်းကုပြီးနေတယ်ရှင်ရဲ့သူတို့မနှံရောမတွန့်လို့ဘူးဥစဉ်တော့သူတို့ကုပြီးတော့အနာပြီးတော့လည်းနှမျောနေတယ်ကိုချစ်စီတော့မဟုတ်ပါဘူးမဟုတ်ဘူးပဲလို့ဩငါ့ကိုကျင်းဆွေမျိုးလည်းမတော်ဟောအပေါင်းလေးလည်းမဟုတ်ညကမှန်ပါလေမဟုတ်ပဲလေရရရရလူတို့မှကျင်းအကုန်ခံကိုပေးကြအဲ့လိုကုပေးတဲ့အခါကျတော့ဦးဇင်းတော်ကပြောကုပေးတဲ့တခါလေးအဲတခါကြီးလို့တလောက်အကုန်ခံပြီးတော့လေစက်နေတင်းချင်းကားတယ်ကုန်မိတာတခါကြီးလို့မနှမျောဘူးလေမနှမျောပါဘူးခင်ဗျာဒါပြလို့လေတပည့်တော်ကုန်တဲ့တင်းငေးပြန်ငါးတယ်အခုပုံပုံကြီးတို့အရှင်ဘုရားတို့ပြတဲ့တရားတလုံးပြီးတော့တံခိုးမရှိပါဘူး။ဟောသူတို့ဘက်ကလည်းပြန်တွက်တာပဲ။ဥစဉ်တို့ဘက်ကသူတို့ကတင်ငွေတွေအကောင်ကြများလို့နှံပြောတယ်။သူတို့ကတရားဘက်ကနေပြီးတော့ယူသွားကြတယ်။ဒါကောင်းတဲ့စိတ်နဲ့နေယူသွားတာဟုတ်။တရားတလုံးပြီးလို့ရှိရင်တရားတလုံးပြီးလို့သဘောပေါက်ပြီးတော့တပည့်တော်လွတ်မြောက်သွားတဲ့နေရာတွေကြတော့ဟောခေါင်းပေါင်းတို့ပြောတဲ့ဟောတဲ့တရားတလုံးပြီးသလားမရှိပါဘူး။တရားတလုံးပြင်ဘာနဲ့မှတံမိုးဖြတ်လို့မရဘူးအဲ့တော့ဒီသိန်းလင်းကားတရားဘာမှမနှမျောမလောက်ပါဘူးအဲသူတို့ဘက်ကလည်းပြန်ပြီးတော့ပြောတာလေဒကာဒကာမဘက်ကလည်းဒါကြောင့်မို့ဦးဇင်းတို့လည်းဒီချိန်ထိဒီလိုနေထိုင်နေရဦးဇင်းတို့ဘက်မှာလူတွေရင်းမရှိအနောက်ဘက်ဒကာဒကာမတွေက၆ဘက်နေတဲ့အတွက်အခုလိုညက်တည်ပြီးတော့နေနေတယ်ဘုရားကိုဆိုလို့ရှိရင်ဒီသင်္ကင်းကားတဲ့လောကမှာရှာလို့ဘလုံးမပလွယ်ပါဘူးသင်္ကင်းကားတဲ့မှာပြောတဲ့တသောင်းတသောင်းတသိန်းသိန်းတော်ကမလွယ်ဘူးတနေ့တာတနေ့တာမှာရှာဖွေရတဲ့လောကမှာအမတန်မှဖြစ်တည်ရတဲ့ပြောင်းလာတဲ့အတွက်အမတန်မှလောကခံရတာလည်းလောကမှာကြက်တဲပါလေဒါအပြင်မှာနေတဲ့သူတွေဆိုလို့ရှိရင်ဟိုဝိဇ္ဇာတိတခါတခါမှဖြစ်ဆိုဒါပြလေဆိုတော့ဥစဉ်တော့အချိန်တန်လို့ရှိရင်တပိတ်လွယ်ပြီးတော့ဆောက်ရှောက်ပဲ ကိုကျွန်တော်ဘာမှမသိဘူးတခါတခါမှနေကြတော့အဲလောကမှာစီးပွားရေးကိုယ်တိုင်ရုံးကန်နေရတာငွေရရဘလောက်ရုံးကန်ရှာလဲဆိုတာမိမိတို့အသိဆုံးပဲအဲ့ဒါကြောင့်မို့ဒီတရားတွေကိုရှင်းပြီးတော့အရာကိုလောက်ထားတဲ့အခါကျတော့လောကမှာရှာပွေရပေမဲ့လို့အရင်ဆုံးဟိုလောဘစိတ်တွေနှဲဝါးတယ်မရှိဘူးလားဆိုတော့ရှိတယ်ရှိပေမဲ့လို့အလိုလောဘစိတ်တွေနှဲသွားတယ်နှဲသွားတဲ့အတွက်ကိုယ့်ရဲ့ဒီလုပ်ငန်းကိုင်ငန်းတွေအပေါ်မှာလည်းအဆအထအရာရာအရှင်ပြေတယ်အောင်မြင်တယ်ဒီတရားကျင့်တဲ့ယောဂီတွေရဲ့ဘာဖြစ်လဲဆိုတော့အရင်နောက်ကလောကမှာရှိပါရည်ရှာတယ်ရှာတဲ့အခါကျတော့အလိုလောဘကကြီးတာဟုတ်အလိုလောဘကြီးတဲ့အတွက်ကိုယ်မှမဖြစ်လာရအောင်အဲ့ဒီကိုယ်မှဒီတရားရဲ့ကျင့်လိုက်တဲ့အခါကျတော့အလိုတွေနှဲသွားတယ်အလိုနှဲသွားမှဖြစ်လာရတယ်အလိုကြီးရင်ဒုက္ခရောက်တယ်စိတ်မဖြစ်ဘူးအလိုနှဲလို့ရှိရင်ဒုက္ခလည်းစိတ်မရောက်ဘူးဖြစ်လည်းဖြစ်တယ်ဒါတရားအဲဘုန်းကြီးရှင်ရေတရားထိုင်ဘူးပြီးတော့အဲတချို့အလုတ်လုတ်တဲ့ယောဂီရှင်သူတို့ကသူတို့ပြန်သိတယ်ဒီတရားကြီးကျင့်မှဒီတရားကြီးအားထုတ်လိုက်မှရှိပွားရေးတွေအရှင်ပြေလာတာတွေအဲကျမ်းမာရေးတွေနေလို့ထိုင်လို့ကောင်းလာတာတွေပြန်ပြီးတော့သိကြရတယ်ဒါကြောင့်မို့လဲဒီတရားကိုအားထုတ်ကြတယ်ဒါဖြစ်လို့ဆိုတော့ဘယ်စိတ်သားပဲဖြစ်ဖြစ်အခုဖြစ်မှာတော့လေကျက်နေတာပဲမောဟောလေမောဟစိတ်သာရောက်ချက်တာပဲမဟာဒီဆိုလဲမဟာဒီစိတ်သာချက်တာပဲဥစ္စေတို့သယင်းဆိုလဲချက်တာပဲသူစိတ်သာလဲသူပေါ့စိတ်သာရအများကြီးအဲ့စိတ်သာရအများကြီးရှောက်ပြီးတော့ကြည့်စိတ်သာရင်းကကျက်နေတာပဲဘာဖြစ်လဲဆိုတော့သူ့ဝိညာဉ်နဲ့သူယောက်ကြရတာဟုတ်သူ့ဝိညာဉ်နဲ့သူယောက်ကြရတာဖြစ်တဲ့အတွက်သူ့တိုက်တာနဲ့သူကတော့ဘုံလို့ယောဂီရတာဘုံလို့ကြည့်ကြပြီးတော့တရားတွေအထောက်ကြအဲ့လိုတရားတွေအထောက်ပြီးတဲ့အခါကျတော့ဒီဟောတဲ့ပြောတဲ့အပေါ်မှာကိုသင်္တင်ချကြလေးပေါ့သင်္တင်ချကြလေးနာတတ်တဲ့ယောဂီဆိုလို့ရှိရင်တော့ခန္ဓာမှာညာရောက်ပြီးတော့ဒီတရားတွေကိုသဘောပေါက်ပြီးလုပ်ပဲခန္ဓာမှာညာမရောက်ရင်တော့သဘောမပေါက်တဲ့အတွက်ဒီတမာတိတော့ရမယ်လွတ်ကြောင်းမရဘူးဒီခန္ဓာမှာသဘောပေါက်မှလွတ်ကြောင်းရတာဟုတ်အဲဥစဉ်တို့ထိုင်တဲ့အခါကျတော့ဆရာတို့ရအဝတ်နေဟောဟောတဲ့အပေါ်မှာဥစဉ်တို့အောက်မှာသဘောပေါက်ပြီးလွတ်အဲ့ဒါလို့ရှိခဲ့တာဟုတ်အခုလည်းဆိုတော့ဒီဝေဒနာတလက်ပေါ်မှာပဲပေါ်သွားပြီးဒါဆရာတို့ရတော့ဥစဉ်တို့သိတဲ့ဥပမာတွေနဲ့အခုလည်းဆိုတော့ဒီခင်းကြုံကြီးတဲ့ဟာတွေပြောပါမသိတဲ့အခါကျတော့ဒီခင်းကြုံရင်းကြီးလိုက်တာဘာမှမဟုတ်ဘူးဒီခင်းကြုံတည်ပြီးတော့ခွင်မောင်းပါခင်းကြုံကိုညှိကြဒါအကမအိလေးဆိုလို့ရှိရင်နေ့တိုင်းချက်ပြုတ်နေရတာဟုတ်ချက်ပြုတ်ရတဲ့အပေါ်မှာပုံပုံရဥပမာပေးပါတယ်အဲ့တော့အကမအိလေးခင်းကြုံတည်ချက်ရတဲ့အခါကျတော့ဒီခင်းကြုံကိုညှိရအပေါ့ငံညှိရအပေါ့ငံညှိတဲ့အခါကျတော့ဒီခင်းကြုံကိုအောက်ချတယ်လားခွင်ပေါ်မှာပဲတင်ရတယ်လားဆိုတော့ခွင်ပေါ်မှာပဲတင်ရတယ်တရားကအောက်မချအောက်မချပဲနဲ့ခွင်ပေါ်ကဦးထဲမှာဦးထဲကဟင်းညို့ကိုဇွန်းနဲ့ခတ်ပြီးတော့ညှိလိုက်အပေါ့ကအပေါ့ကညှိတဲ့အခါကျတော့ဒီဟင်းညို့ကပူတဲ့အတွက်ဒါတိုင်းမတော့ဘူးမှုတ်လိုက်ရသေးတယ်ပါးစပ်နဲ့အေးသွားလို့အေးသွားလို့မှုတ်ပြီးတော့မှတောက်လိုက်တောက်လိုက်လို့ဒီအပေါ့ကမသိသေးရင်ထပ်တော့တောက်ပြီးတော့အဲဒီအငံလို့ရင်အငံထည့်တယ်အချိုလို့ရင်အချိုထည့်တယ်အဲ့လိုတည်သွားတော့မှအဲ့ဒီဆင်းရဲကိုမမီးတော့တယ်အဲ့မမီးကြတဲ့အခါကျတော့ဒီဆင်းရဲမီးတဲ့အောက်ဆံလေးကကြည့်တော့ဘာမှမဟုတ်ဘူးပေါ့ဒီဝေဒနာရှုကန်းကိုဟောလာပြီးအခုမင်းတို့တရားအထုတ်တရားအထုတ်တဲ့အခါကျတော့အဝမှန်နဲ့ကာယကုန်နဲ့ကြည့်ပြမှုကြကြည့်ပြမှုကြတဲ့အခါကျတော့ဒီဓာတိဘကဖောက်ပြန်လာအဲ့ဓာတိဘဖောက်ပြန်လာပြီဒီရုပ်ရဲ့သဘာဝတရားကြီးအဲ့ရုပ်ရဲ့သဘာဝတရားဖောက်ပြန်လာတဲ့အခါကျတော့အတွင်းထဲကစိတ်လေးက ထွက်ပြီးတော့ခံစားရတယ်။အဲ့လိုထွက်ပြီးတော့ခံစားရတဲ့အခါကျတော့ဒီခံစားတဲ့စိတ်ကိုရှုပါမယ်။ဦးဇင်းတို့ကအဲ့တော့ခံစားတဲ့စိတ်ကိုမရှုတတ်တော့ပြန်ပြီးတော့မရှုမြင်ဘူး။အဲရှုတတ်တဲ့ယောဂီကျတော့လည်းလွတ်သွားရတယ်။ဘာဖြစ်လဲဆိုတော့ဒီတင်းနာတောက်တာကဝေဒနာမှမဟုတ်တော့ဘူး။ခံစားရတာဝေဒနာ။အဲ့တော့ခုနကတည်းကဒီဘုံဘုံပြီးတဲ့ဥပမာလည်းအဲ့တလို့ပဲ။ဒါပြည့်လို့ဆိုတော့ဒီခွေမမရှင်လာတဲ့အင်းကျူရဲ့အပူဒီဒီရုပ်တရားနဲ့တွေ့တယ်။မိမိတို့ဒီညီးလိုက်တဲ့အဖို့ငယ်စီခံစားရတဲ့ဝေဒနာနဲ့တွေ့တယ်။နာဝေဒနာနဲ့တွေ့တယ်။အဲ့တော့ဒီဥစ္စာကိုသဘောပေါက်သွားတဲ့အခါကျတော့ဩဒီအင်းကျူဘောကပူတာစီသာဝေဒနာမှမဟုတ်ဘူး။သိဉ္စုကိုဥပ္ပဒါရီဒီအဝရုပ်တရားနဲ့တူတယ်။ဝေဒနာဆိုတာကဟိုအပေါ်အငံကိုမြည်တဲ့အရသာနဲ့တူတယ်။အဲ့တော့အပေါ်အငံကိုမြည်တဲ့အရသာကိုသဘောပေါက်ဝဲတဲ့အခါကျတော့ဒီခန္ဓာမှာလည်းလွတ်ခဲ့ဘူးလေ။ဥစ္စာ။အဲ့ဒါလေးကိုဥပမာပေးပြီးတော့ဟောလိုက်တယ်လေ။ဘုရားလည်းဒီခန္ဓာထဲမှာတာရီဟပ်ပြီးတော့နာနေတာကိုဒီရှင်တို့ရဲ့အပူဆိုတာဘာကိုပြောတာလဲ။ဒီမြင်းရဲ့အပေါ်အငံဆိုတာဘာကိုပြောတာလဲ။ခန္ဓာနဲ့ဟပ်ပြီးတော့နာတဲ့အခါကျတော့ဟိုရှင်တို့အပေါ်အငံနေရပြီ။ဒီရုပ်နာကိုဥတည်ပြီးတော့ဟောတယ်။ဝေဒနာကံကိုမိမိတို့တရားအထုတ်တဲ့ယောဂီတွေကြံပြီးတော့နေရအောင်လို့။အဲ့ဒါလို့သဘောပေါက်သွားလို့ရှိရင်လည်းလွတ်တာပဲမိမိတို့အဲ့ဒီဥပမာလေးတွေပါဦးဇင်းတို့လည်းဆရာတော်ကြီးပြခဲ့တဲ့ဒီဥပမာလေးတွေနဲ့လွတ်ချောင်းနေရခဲ့ပြခဲ့လို့လည်းမိမိတို့ကိုသရှင်ပြပြီးတော့ပြောပြခဲ့တယ်။အဲ့လိုပြောပြရတဲ့အတွက်မိမိတို့လည်းဒီတရားတွေကိုစင့်ကြံအထောက်နေတဲ့အတွက်သိလာလိုက်တယ်။စင့်လာချင်းစင့်လို့ရှိရင်တစ်ဖြည်းဖြည်းသိလာတယ်။ကိုသိလာတဲ့တရားတွေလည်းဟမ်အတိတ်ကကိုသာသာမူတဲ့ဥစ္စာတွေကိုပြန်ပြန်ရောက်လာရင်ဥစဉ်တို့တည်းဟိုပုံရှင်တွေဖြစ်ပါစေဥပမာတာဒကလေးတွေဖြစ်ပါစေအဲ့ဒီပုံဝိတုလေးတွေပုံရှင်လေးတွေဥစဉ်တို့မှာတရားတွေပြန်ပြန်ဖြစ်ခဲ့ရဒါတွေလည်းရှိတာပဲအခုတရားကျင့်တဲ့ယောဂီတွေကအဲ့ဒီခန္ဓာတည်းသာကြောက်အောင်ဖြင့်ကျင့်လို့ရှိရင်သိရဒါဥစဉ်တို့ငယ်ငယ်တော့ကလည်းပြောခဲ့တာကိုအော်အဖိုးလေးကဘာဖြစ်လဲဆိုတော့ဦးဇင်းတို့ဖိရောက်သွားလို့ရှိရင်ငါတို့တော့မမြော်ဘူးမင်းတို့ကြောင့်ကောင်းကောင်းမြော်မင်းတို့ဖိရောက်လို့ရှိရင်ဘာဒီနေမှာလဲဆိုတော့မင်းတို့ဖိရောက်လို့ရှိရင်လည်းဒီတန်ကျွဲပင်ပကတ်ဆင်တဲ့ကိမင်းတို့ကောင်းကောင်းမြော်လေအဲ့တော့ဦးဇင်းရှင်းတယ်တန်ကျွဲပင်ပကတ်ဆင်တဲ့ကိငါတို့မြင်တယ်ဆိုတော့လူလေးတွေဟိုလက်မလက်ဝဲရှိတော့တန်ကျွဲပင်တင်းတင်းလေးကိုဥစ္စာမျိုးတွေတိတိလေးဒီအမွေးတိုင်းဟိုအယိုးတန်လောက်ရှိတယ်တန်ဆွဲတဲ့အလုံးလေးတွေအဲ့ဒီပုံမှာပကတ်ရှင်ပြီးတော့ဟိုလူတွေကပကတ်ရှိပြီးနေမယ်ဆိုတော့ဟိုပညာစိတ်တာတာလေးတွေရှိတော့ဒါဥစ္စာတို့မင်းတို့ဖိရလို့ရှိရင်အဲ့တလို့တန်ကျွဲပင်ပကတ်ရှင်နဲ့ချက်မင်းတို့ကောင်းကောင်းလို့မြင်လိုက်မယ်ဆိုတော့ဥစ္စာတို့မသိပါဘူးဘာဖြစ်လဲဆိုတော့ဒီတပ်ပန်းပစ္စည်းနဲ့ဖြစ်တော့ငါတို့မြင်မယ်လည်းပြောသေးတယ်အခုလူတွေကအကောင်ကြီးပဲဟောပယုစိတ်တာတာလည်းလူကိုဦးဇင်းတို့မတွေ့ဘူးဒါကြောင့်ပကတ်ရှင်နဲ့ဖြစ်ကြအဲ့ဒါလောက်ပဲကြံပါဘူးလူတွေကဦးဇင်းတို့ယူထားတာအမှန်ကတော့အဲ့ဒါကိုစိုးလိုတာမှမဟုတ်ဘူးဘာဖြစ်လဲဆိုတော့တောက်ကိုစိုးလိုတာမဟုတ်ဘူးဦးဇင်းတို့ယူတာအဲ့ဒီဘက်ကိုသွားယူရတယ်ဒီတရားရဲ့ကျင့်လိုက်တဲ့အခါကျတော့ဘာကြီးပေါ်လာလဲဆိုတော့သူတို့ကဒီတပေါင်းလေးထားခဲ့ပြီးတော့တပေါင်းလေးပေါ်လာတာကိုနိမ့်နံနဲ့ကောက်ပလိုက်တန်ကျွဲနဲ့ပကတ်ရှင်နဲ့ဖြစ်ရောက်မယ်ဆိုရင်နိမ့်နံကိုကောက်ပလိုက်ဟိုတန်ကျွဲနဲ့နိမ့်နံကောက်ပလိုက်ဒါကြွေးကြတော့စနေနဲ့ခွနင်းယူပလိုက်တယ်ကာကြီးကြတော့တနင်္လာနဲ့နှင်းယူပလိုက်တယ်ပတ်တော့ကြတော့ကြာတဲ့ပြည်လေးနဲ့ငားယူလိုက်တယ်မင်းတို့ဖြစ်ရောက်လို့ရှိရင်73နဲ့74နဲ့အိမ်တော်ကြီးကြားရပြီးတော့ခလေးတွေဝေးကြ။အခုလည်းဦးဇင်းတို့ခွင့်မှာလက်ရောက်ပေါင်းမှာအသက်30လောက်ပြည့်။အဲတ ြောင်းတဲ့တည်းကအိမ်တော်ကြီးကြတတ်တာပဲလောကမှာအဲ့ဒါကိုဆုလို့တာကိုဘာဖြစ်လဲဆိုတော့ဆုတ်ခေရောက်တယ်လို့ဆုတ်ခေရောက်လာတဲ့အတွက်အဲနောက်လာတဲ့ကလေးတွေလည်းအပြေးလွှားပြေးရတာပဲအိမ်တော်ကြီးပြုဒုက္ခဒုက္ခတွေရောက်ပြေးလွှားနေရတာပဲတော့ကမီးတဲ့ဝိုင်းပြီးတော့အဲဆုတ်ခေရောက်တယ်ဆိုတော့အမေတုတ်ချီတင်းနေရတယ်ဒါတွေကိုဦးဇင်းတို့ကဒီတရားတွေသင်ကြားမှတော့မသိရတဲ့အခါကျတော့ခန္ဓာတွေကိုလှည့်ပြီးတော့မမြင်တဲ့အခါကျတော့မယုံမိဘူးမသိမိဘူးအခုဦးဇင်းတို့ကြားဖို့အဲအဖိုးရဲ့ဘာတွေပြောခဲ့တဲ့ဥစ္စာကအခုရောက်နေတာပဲဦးဇင်းတို့ရင်တွေ့နေရ15နှစ်16နှစ်နဲ့အိမ်တော်ကြီးကြားတဲ့78အဲ့ဒါလို့ဆိုရင်ကြားကြားအခုဖြစ်မှာတော်တော်များများကြားနေကြတာလို့အဲ့ဒါဒီလိုဆိုလို့ပြီးတော့ပြောသွားတာဖြစ်တယ်။အဲ့ဒါကြောင့်မိမိတို့တည်းလည်းကိုယ့်ရဲ့ဒီဘောညာမိတ္တလောက်ဘောညာမိတ္တလောက်ကိုအပြင်းမယူမိပဲနဲ့ဒီခန္ဓာပါပဲပြန်ပြီးတော့ဉာဏ်ကိုကြည့်တတ်လို့ရှိရင်မိမိတို့ဒီတရားတွေကမဝေးပါဘူး။ဒီတရားတွေကကိုယ်မှာရှိပြီးတဲ့ရှိပြီးတဲ့တရားတွေကိုဘာကြောင့်မမြင်ရတာလဲဆိုတော့ဥစဉ်တော့ဒီဥဒ္ဒဝိုးထဲမှာပစ္စည်းတွေထည့်ရတယ်ပစ္စည်းတွေအစုံထည့်ရတယ်အစုံထည့်ရတဲ့အခါကျတော့ဒီဥကိုအဖုံးဖုံးလိုက်တော့ဥထဲမှာဘာပစ္စည်းရှိသလဲဆိုတာမသိရဘူးဥစဉ်တော့လည်းမသိရဘူးဖြစ်အဲ့တော့ဒီဥထဲမှာဘာပစ္စည်းတွေရှိသလဲသိချင်ရင်အဖုံးကိုဖွင့်ကြည့်လိုက်အဖုံးဖွင့်ကြည့်တော့မှအိုရမပစ္စည်းတွေရှိတဲ့ပစ္စည်းတွေကိုသိရတယ်လို့အခုတရားကျင့်ရတဲ့ဥစဉ်တို့တွေလည်းလေလောကရဲ့ဥစဉ်တို့ယူခဲ့တဲ့အယူတွေပြည့်ညက်ပေါ့အယူတွေပြုတ်သွားမှအဲ့တော့မှခန္ဓာမှာရှိတဲ့ပရမတ်တရားတွေကဘွားဘွားကြီးပေါ်လာတယ်ဥစဉ်တို့ဒီခန္ဓာကိုယ်ဘဝနေပြီးတော့သိလာတဲ့အခါကျတော့အခုမိမိတို့ငါပဲသူပဲဒီယောက်ျားလေးနိုင်ငံလေးပေါင်ချေကိုလည်းဆွဲရတဲ့ဒီအဆွဲတရားတွေဒီအခုတော့ဥစဉ်ပြောတဲ့ဥရင်းကိုဥပမာဖုံးရတဲ့အဖုံးတဲ့လူအဲဒီရှိတဲ့ပရမတ်တရားတွေဒီဥထဲမှာထည့်ထားတဲ့ပစ္စည်းတွေနဲ့တူတယ်အဲ့ဒါကြောင့်မို့ဒီငါရောငါကိုပေါင်ချေကိုလည်းဆိုတဲ့ဒီအယူတွေပြုတ်သွားပြီးနေနေတော့အဲ့အယူတွေပြုတ်သွားလို့ရှိရင်လေဒီခန္ဓာမှာဟိုအဖုံးကိုဖွင့်ကြည့်တော့ကိုယ်ရဲ့ပစ္စည်းတွေမြင်ရတယ်လို့ဒီခန္ဓာမှာရှိတဲ့တရားတွေကိုလည်းဆိုင်ရိုက်မြင်ရဥစဉ်ကိုဟောတတ်တယ်ဆိုတာဒီခန္ဓာမှာပေါ်ရတဲ့တရားတွေကိုဆိုင်ရိုက်မြင်လို့ဟောလို့ရဥစဉ်တို့ဆွမ်းသားတွေပဲဥစဉ်တို့မဟောတတ်ဘူးမပြောတတ်ဘူးတခါလေရေသက်ချက်ပတ်ချလဲနေလို့အဝတ္တကမတွေကပြောว่าဥစဉ်ရဲ့မောင်လေးရေသက်ချမတတ်လဲတန်းပြီးတော့ဟိုအမြဝေလိုက်တော့ဆိုမှအဲ့တော့အမြဝေလိုက်ရတန်းပြီးတော့ဟိုမကျွမ်းကျင်တဲ့လောက်ကြတော့မလုပ်တော့ဘူးဦးဇင်းတို့အခုလိုပြန်ဟောတက်တက်ပြီးတော့ဟောတဲ့အခါကျတော့ဦးဇင်းတို့ပါဇက်ကဟောတယ်ဦးဇင်းတို့ကြည့်ပြီးသားတရားတွေသူ့ဘာသူပေါ်ပြီးတယ်ဦးဇင်းတို့ထိုင်ပြောနေထိုင်ပြီးတော့ပြောပြတာပဲရှိတယ်ရှားစရာမလိုဘူးဒါဖြစ်နေဆိုတော့ဟိုစာကျက်လို့စာသိရတဲ့လူတွေလိုပေါ့ဒါကြက်တယ်ဒီတမျက်နာကုံသွားလို့ရှိရင်နောက်တမျက်နာလံပြီးတော့ဖတ်တယ်အဲနောက်တမျက်နာကုံရင်နောက်တမျက်နာလံပြီးတော့ဖတ်သွားတယ်သူလည်းစာအုပ်ကြည့်ပြီးတော့ဖတ်သွားတာပဲစာကြက်တဲ့လူလည်းဥစဉ်တို့လည်းဒီလိုပဲဥစဉ်တို့အရှိရာဟောတယ်ဟောတဲ့အခါကျတော့ဥစဉ်တို့ကြည့်ပြီးသားတရားတွေကအနောက်ဘက်ပေါ်နေပေါ်တဲ့ဥစ္စာကိုဟောပြီးနေတယ်အဲတော့ဥစဉ်တို့ဟောရင်ဟောရင်းနဲ့အဲတစ်ခုခုဖြစ်သွားလို့ရှိရင်အဲ့ဒါလည်းအကုန်ကြောက်တယ်။ဦးဇင်းတို့မုံရမှာဟောတယ်။မုံရမှာဟောတဲ့အခါကျတော့ဟောရင်ဟောရင်းနဲ့တက္ကတရားကတမောင်ကိုတက်လာပြီးတော့ဦးဇင်းတို့ဆက်ပွင့်တဲ့ဟိုမိကလုတ်ကိုမိန်လာချသွားတော့ဦးဇင်းကဟောတာခဏပြောက်ဖြစ်ကုန်။ဆက်ဟောလို့ရတော့ကိုဟောတဲ့ကကိုပြားမကြားတဲ့အခါကျတော့ကိုဟောဟောနဲ့ပေါ်တဲ့ဥစ္စာတွေအကုန်ပြောက်အဆချာမရတော့။အဲ့တော့ပဋိကံကောက်ပြီးပြီးတော့ထိုင်နေတယ်တရားကျင့်လို့ရပြီအဲ့ဒါလည်းရှိတယ်ဦးဇင်းတို့ဘာဖြစ်လဲဆိုတော့ဦးဇင်းတို့ကကြက်တားတာမှမဟုတ်ဘူးကြက်တားတာမှတော့ အရှိယဟောအနောက်ကပေါ်လာတယ်အနောက်ကပေါ်တဲ့ဟာကိုဥစဉ်တော့ဗဇက်ကနေပြင်းပြီးတော့ဆက်ဟောသွားပြီးရအဲ့ဒါကြောင့်ဒီတရားတွေကိုဥစဉ်တော့ပြောတဲ့လိုလုပ်တယ်ဘာဖြစ်လဲဆိုတော့ဥစဉ်တော့ဒီတရားတွေကျင့်တဲ့ခါကျတော့ခန္ဓာမှာသိတယ်အဲ့သိလို့ရှိရင်မိမိတို့လည်းသိမှာပဲအတူတူပဲဟုတ်ရတဲ့ခန္ဓာချင်းအတူတူပဲမိမိတို့လည်းခန္ဓာ၅ပါးဖွဲ့စည်းရတဲ့ရရှိတာဥစဉ်တို့လည်းခန္ဓာ၅ပါးဖွဲ့စည်းပြီးတော့ရရှိတာအတူတူပဲဒါမှဘာလို့လဲဆိုတော့သတ္တအာရုံလို့လေသတ္တရောလျှော့လို့မရအဲ့တော့သတ္တလျှော့လို့မရတဲ့အတွက်အဲမိမိတို့တွေဒီဒီတရားတွေကိုဒီခုနှစ်ရက်အဋ္ဌကံစကားအတွင်းမှာဒီဒီခြားကြလေးသိကြရအောင်အဲကြံတဲ့အချိန်လေးကိုဆက်ပြီးတော့အားထုတ်ကြရအောင်အချိန်ရတယ်ပေါ်ရောင်းတဲ့တစ်ဖြည်းဖြည်းပေါ်လာရဲ့ရှင်ပြီးတော့နှစ်နာရီတာပြောရပါဦးဇင်းတို့ပြိကံပေးရတဲ့ဆက်လာရီခွဲပဲအထုတ်မှာအဲအဲ့တော့ဂျန်တဲ့အချိန်လေးကိုအထုတ်ကြရအောင်အားလုံးနမောတတ္တသုံးပြီးဆိုကြရအောင်